မြန်မာနိုင်ငံလိုဆက်အာဏာရှင်စနစ်ကိုတွန်းလှန်နေရတဲ့နိုင်ငံတွေအတွက် digital ငွေကြေးစနစ်ကိုအသုံးချနိုင်မယ်ဆိုလို့ရှိရင်ဗန်ဒါရေးဝန်ဆောင်မှုတာမကဆက်သွယ်ရေးကွန်ရက်တွေပါအရေးပါကြောင်း American Digital နည်းပညာကျွမ်းကျင်သူတွေက VOA ကိုပြောဆိုခဲ့ပါတယ်ခရစ်စတိုပ်ကာရန်စီဒက်ဂျစ်တဲ့ငွေကြေးစနစ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဝါရှင်တန်ဒီစီမှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့မတ်အင်ဂျင်နိုင်ကဆက်ပြောပြမှာပ
ါဝါရှင်တန်ဒီစီကသတင်းတောက်များကလပ်မှာစက်တင်ဘာလ29ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာအနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုခံထားရတဲ့နိုင်ငံတွေအာဏာရှင်စိုးမိုးထားတဲ့နိုင်ငံတွေအတွက်ဒီဂျစ်တဲ့ငွေကြေးစနစ်နည်းပညာတွေဟာဒီမိုကရေစီရေးနဲ့လူခွင့်ရေးလှုပ်ရှားနေသူတွေအတွက်ဘလို့အသုံးဝင်မလဲတစ်ချိန်တည်းမှာပဲ digital နည်းပညာနဲ့အတူ NDA ပြုလာတဲ့ cyber internet တိုက်ခိုက်မှုတွေကိုဘလို့ကာကွယ်မလဲနည်းပညာအရပြိုင်ဘက်တရုတ်ကိုကြောဖြတ်နိုင်ရေးဘလို့နည်းပြူဟာတွေရှိသင့်တယ်လဲဆိုတာဆွေးနွေးခဲ့ကြတာပါတရုတ်ရုရှားမြန်မာစတဲ့ကမ္ဘာပေါ်မှာရှိတဲ့အာဏာရှင်အစိုးရတွေကလည်း digital နည်းပညာကိုအသုံးပြုပြီးသူတို့ရဲ့အတိုက်အခံတွေကိုထိန်းချုပ်ဖို့ကြိုးစားကြတဲ့နေရာမှာဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကလည်း Bitcoin လို cryptocurrency digital ငွေကြေးစနစ်ကိုထိရောက်အောင်အသုံးပြုနိုင်ဖို့ကိုဥဆောင်ဆွေးနွေးသူတအုပ်ဖြစ်တဲ့ Brookings AI အဖွဲ့ရဲ့ညွှန်ကြားရေးမှူး Chris Messeroli ကအခုလိုပြောပါတယ်
You can think of Bitcoin not as a financial kind of network
but Bitcoin ကိုငွေကြေးကွန်ရက်အဖြစ်သာမကဘဲစက်သွယ်ရေးကွန်ရက်အဖြစ်ပါအသုံးပြုနိုင်ပါတယ်နေရာအသီးသီးကဏ္ဍအသီးသီးမှာရှိနေတဲ့သူတွေအချင်းချင်းငွေကြေး digital ကွန်ရက်ကိုအသုံးပြုပြီးအပြန်အလှန်ချိတ်ဆက်နိုင်တဲ့အတွက်ဆက်သွယ်ရေးအပိုင်းမှာလည်းထိရောက်မှုတွေရှိတာတွေ့ရပါတယ
်။ Bitcoin ကိုအသုံးပြုပြီးအာဏာရှင်စနစ်ကိုတော်လှန်နေသူတွေအတွက်ငွေကြေးပံ့ပိုးပေးခဲ့တဲ့အခြေအနေကိုဆွေးနွေးပွဲကိုပူးတွဲစီစဉ်တဲ့ Bitcoin Policy Institute လက်ထောက်ညွှန်ကြားမှု Grant McCarthy ကလည်း VOA ကိုအခုလိုပြောပြပါတယ
်။ And so ultimately what Bitcoin allows people to do is actually evade some of these
Bitcoin ဟာလူတွေကိုဘာတွေခွင့်ပြုတယ်လဲဆိုရင်အာဏာရှင်စနစ်နဲ့ဒီမိုကရေစီစန့်ကျင်တဲ့စနစ်တွေအောက်မှာဖိနှိပ်ထိန်းချုပ်မှုတွေရှောင်နိုင်အောင်လို့အထောက်အကူပေးပါတယ်။တခြားနိုင်ငံမှာဒီမိုကရေစီရေးလှုပ်ရှားတဲ့အုပ်စုတွေကိုငွေပေးပို့လှူဒါန်းနိုင်အောင်လို့ဝန်ဆောင်မှုပေးပါတယ်။ဥပမာဟောင်ကောင်မှာတရုတ်အစိုးရကိုစန့်ကျင်တဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေအတွက်ကမ္ဘာတစ်ဖွားမှာရှိတဲ့ Bitcoin တန်ဖိုးအဖြစ်ဒေါ်လာပေါင်းတောင်းနဲ့ချီပြီးတော့စုပေါင်းလှူဒါန်းနိုင်ခဲ့ပါတယ
်။ Digital ငွေကြေးစနစ်မှာBitcoin နဲ့အခြား digital ငွေကြေးအမျိုးမျိုးကိုကမ္ဘာမှာသတ်မှတ်အသုံးပြုနေပြီးထိန်းချုပ်တဲ့ဗဟိုဘဏ်စနစ်ဆိုတာမရှိဘဲအင်တာနက်ရှိတဲ့နေရာတိုင်းမှာအသုံးပြုနိုင်တဲ့ဝန်ဆောင်မှုပေးပုံကို Strategic Partner Engagement Lead လွတ်လပ်သောသုတေသနပြုကွန်ရက် IRN ရဲ့ပြောခွင့်ရကိုအောင်ပိုင်က VOA ကိုအခုလိုပြောပါတယ
်ပုံမှန်အဖြစ်မှာလဲကျွန်တော်တို့ digital နည်းနဲ့ငွေကြေးကိုလွှဲပြောင်းလို့ရနေတာပဲเนาะဟုတ်တယ်ပါကျွန်တော်ကကျွန်တော်တို့က KP တို့ Wave Money တို့ဒါတွေသုံးနေကြတယ်ဟာ Mobile Money ခေါ်တာပေါ့เนาะဆိုတော့ကျွန်တော်ဒီလိုလဲကျွန်တော်လွှဲလို့ရတယ်အဲ့တော့ကျွန်တော်ကြာဒီ crypto တွေနဲ့ကြတော့ဘာကွာလဲဆိုတော့ဟာရှိပါတယ်အဲ့တော့ဟိုအားသာချက်အားနည်းချက်ကတော့ပြောမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ဒီဒီ Mobile Money တွေဘာတွေသုံးနေဆိုတာကသူကဒီ ban စနစ်ရဲ့ကွန်ရက်ထဲမှာရှိတယ်ပေါ့เนาะတနည်းအားဖြင့်ဆိုရင် ban စနစ်ထဲမှာရှိတော့ကြောင့်သက်ဆိုင်ရာနိုင်ငံမှာရှိတဲ့ဗဟိုဘဏ်ရဲ့ထိန်းချုပ်မှုတွေအဲ့နိုင်ငံမှာရှိတဲ့အစိုးရရဲ့ထိန်းချုပ်မှုတို့အောက်မှာရှိပါတယ်။အဲ့ခါကျအထူးသဖြင့်ဒီလိုမျိုးတော်လိုင်းရင်ကာလာမျိုးမှာဆိုလို့ရှိရင်တော့ဒီဟာတွေကခုနပြောတဲ့ဒီစကားဆဆိုရှင်စကားဆသူထိန်းချုပ်ထားတဲ့ဘန်စနစ်ကနေသူဖြတ်တောက်လို့ရတာမျိုးเนาะကျိုးရီကျွန်တော်ဒီအကောင့်ကိုပိတ်ချတာမျိုးဒါမျိုးတွေလုပ်လို့ရတာပေါ့အဲ့တော့ crypto currency မှာတော့အဲ့လိုမျိုးမဟုတ်တော့ပဲねအဲ့လိုမျိုးသူက decentralize ခေါ်တာပေါ့เนาะသူဘဟုကနေထိန်းချုပ်ထားမှုမရှိဘူးအဲ့ခါကျတော့ဒီအစိုးရတွေရဲ့ထိန်းချုပ်မှုအောက်မှာမရှိဘဲနဲ့သူကနေမှလွတ်မြောက်တာမျိုးရှိပါတယ်ဒါကတော့အားသာချက်ပေါ့
အင်တာနက်နဲ့ချိတ်ဆက်အသုံးပြုရတဲ့ digital ငွေကြေးစနစ်မှာအားနည်းချက်တွေရှိနေတာကိုအခုလိုကိုအောင်ပိုင်ကရှင်းပြပါတယ
်အားနည်းချက်ကတော့ဘာရှိမလဲဆိုလို့ရှိရင်တော့ဒီ cryptocurrency ကိုကျွန်တော်တို့ကပြန်ပြီးတော့cryptocurrency တိုင်းပဲပြန်သုံးပြီးလဲပက်တယ်ဆိုတော့ပြဿနာမရှိဘူးအဲ့လိုမျိုးမဟုတ်ဘဲနဲ့တခြား currency ဖြစ်ကိုပြန်ပြီးတော့ကျွန်တော်တို့ကအသွင်ပြောင်းခြင်းနဲ့ convert လုပ်ခြင်းနဲ့ဆိုလို့ရှိရင်တော့နည်းနည်းသူကတော့ဟိုနည်းနည်းပုံပြီးရှုပ်ထွေးတဲ့အဆင့်မှာရှိပါတယ်ပြန်ပြီးတော့လဲလဲရတဲ့ဟာလေးပေါ့နော်အဲအဲ့ဒါတော့အဲ့ဒီအနေအထားတစ်ခုပါအဲ့တော့ဟိုပုံမှန်အားဖြင့်ဒီ online ကနေလွှဲပြောင်းတဲ့ကိစ္စတွေမှာတော့ mobile money နဲ့ဆင်တူတယ်လို့တော့ပြောလို့ရပါတယ
်ဗုဒ္ဓဘုနေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာ digital နည်းပညာနဲ့ပတ်သက်တဲ့ကျွမ်းကျင်သူတွေပညာရှင်တွေနဲ့ American လွှတ်တော်အတိုင်းပိုင်းကစိတ်ဝင်စားသူတွေတက်ရောက်ခဲ့ကြပါတယ်ရှင်